ကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကမဆွန့်လွတ်ကြဖို့ပြည်သူနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာထိပ်သီးညီလာခံတစ်ခုကိုတက်ရောက်နေကြတဲ့ခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်တွေဟာကိုယ့်ပြည်သူတွေအတွက်အကျိုးမရှိဘူးလို့နဲ့ယုံကြည်ထားကြတဲ့နိုင်ငံရေးသမားတွေကိုအမေရိကန်နဲ့ဥရောပမဲဆန္ဒရှင်တွေကရွေးချယ်လိုက်ကြပေမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကတော့လွတ်လပ်စွာကုန်သွယ်မှုအစီအစဉ်တွေကိုဆက်လက်လုံဆောင်ကြဖို့တိုက်တွန်းနေတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းစီးပွားရေးပွင့်လင်းမှုကိုအားပေးဖို့စနေနေ့ကပဲတိုက်တွန်းခဲ့ပါတယ်။အတူတကွခံစားနိုင်မယ့်အနာဂတ်ကိုပိုင်ဆိုင်တဲ့လူအတိုင်းဝိုင်းတစ်ခုကိုတည်ဆောက်ဖို့တန်ဋိဌာန်ချလုံဆောင်ရမှာဖြစ်ပြီးဒီအတွက်လည်းခွဲထွက်တာတဲ့အတူတကွနှိစက်မှုတွေပိုရှိလောက်အောင်လုပ်ရမယ်တာဝန်ရှိတဲ့အကြောင်းပီရူးနိုင်ငံလီမာမြို့မှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံမှာသမ္မတရှီကပြောဆိုခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသရဲ့လွတ်လပ်စွာကုန်သွယ်ရေးနယ်မြေFTAAP လို့ခေါ်တဲ့စီးပွားရေးကုန်သွယ်မှုသဘောတူညီချက်ကိုဒေတာရွေးနိုင်ငံတွေကအားပေးကြဖို့တရုတ်နိုင်ငံကလိုလားနေတာဖြစ်ပါတယ်။ဒီစီစဉ်ဟာအမေရိကန်ကကြောတောင်နောက်ခံပေးထားပြီးလက်တလောနိုင်ငံပေါင်း12နိုင်ငံနဲ့အတူပြုလက်မှတ်ရေးထိုးထားတဲ့ပစိဖိတ်ရာဝန်နိုင်ငံတွေမှာကုန်သွယ်ရေးသဘောတူစာချုပ် TPP ကိုရှင်ပြိုင်မှုတစ်ခုအဖြစ်အများကမြင်နေကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်က TPP သဘောတူညီချက်ကိုရပ်ဆိုင်းပစ်ဖို့ပြောဆိုထားတာကြောင့် TPP ရဲ့အလားအလာနဲ့ပတ်သက်ပြီးတန်တရားတွေလည်းအကြီးအကျယ်ထွက်ပေါ်နေပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကလည်းထရမ့်ကျေနပ်အောင် TPP ကိုအပြောင်းအလဲအနေငယ်လှောက်ဆောင်တာဒါမှမဟုတ်အမေရိကန်ပြည်ထောင်စုကိုဘေးဖယ်ပြီးကုန်သွယ်ရေးသဘောတူညီချက်အသစ်တစ်ခုရေးဆွဲဖို့တောင်းဆိုခဲ့ပါတယ်။